ပြုပြင်ပြောင်းလဲမှုနှောင့်နှေးနေတဲ့ဌာနဆိုင်ရာဖွဲ့စည်းတွေကိုအဓိကထားကြမ်းမတ်ကင်တွဲသွားမယ်လို့ပြောခဲ့တဲ့သမရတိဥဝင်းမြင့်ဟာအစိုးရဖွဲ့ဝင်ဝင်ကြီးတွေနဲ့တောက်ကြံတွေကတွေ့ဆုံရမှာပြည်သူအကျိုးအတွက်ပူပေါင်းဆောင်ရွက်ကြဖို့ဝင်ကြီးတွေကိုတိုက်တွန်းခဲ့ပါတယ်။ NLD အစိုးရသက်တမ်းနှစ်နှစ်ကျော်ကာလအတွင်းလက်ရှိဝင်ကြီးတွေအနေနဲ့အပြောင်းလဲတိုးတက်မှုတွေအတွက်ထိထိရောက်ရောက်မဆောင်ရွက်နိုင်ဘူးလို့ပြည်သူများကဝေဖန်နေချိန်မှာအခုသမရတိဥဝင်းမြင့်လက်ထက်ဦးစားပေးကင်တွဲတင်တဲ့ဝင်ကြီးဌာနတွေနဲ့ပတ်သက်လို့သုံးသက်ချက်အမြင်တွေဘယ်လိုရှိသလဲဆိုတာမတ်အင်ဂျင်နိုင်ကတင်ပြထားပါတယ်ရှင်။
တမရဟောင်းဦးထင်ကျော်လက်ထက်ကလေးကဖွဲ့စည်းခဲ့တဲ့အစိုးရဝင်ကြီးတွေနဲ့တမရသည့်ဦးဝင်းမြင့်တွေ့ဆုံပွဲကိုဒီဇင်ဘာလ30ရက်နေ့ကနေပြည်တော်တမရအိမ်တော်မှာပြုလုပ်ခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာနိုင်ငံတော်နဲ့နိုင်ငံသူနိုင်ငံသားများအကျိုးအတွက်စီစီလုံးလုံးညီညီညွတ်ညွတ်နဲ့ထမ်းဆောင်သွားကြဖို့စိတ်တူကိုယ်တူတက်ညီလက်ညီပူးပေါင်းဆောင်ရွက်သွားကြဖို့လိုအပ်ကြောင်းတမရသည့်ဦးဝင်းမြင့်ကတိုက်တွန်းပြောကြားခဲ့ပါတယ်။ဒါပြင်သူ့ရဲ့တမရသက်တမ်းကာလဝင်ကြီးဌာနတွေရဲ့လုပ်ငန်းလက်ပတ်မှုတိုးတက်မြန်ဆန်အောင်အဓိကထားဆောင်ရွက်သွားမယ်အကြောင်းကိုလည်းတောက်ကြာနေကနေပြည်တော်ပြည်ထောင်စုလွှတ်တော်မှာကျင်းပတဲ့တမရအဖြစ်ကျန်းသစ်စာချိန်ဆပွဲအခမ်းအနားမိန့်ခွန်းမှာတမရသည့်ဦးဝင်းမြင့်ကပြောဆိုခဲ့ပါတယ်
။ပြည်ပြင်ပြောင်းလဲမှုနှောင့်နှေးနေတဲ့ဌာနဆိုင်ရာအဖွဲ့အစည်းများကိုကြက်မတ်ရပါလိမ့်မယ်။ရင်းရိုင်းနေတဲ့တရားစီရင်ရေးကိုတက်မတ်ရပါလိမ့်မယ်။အဂရီလိုက်စားမှုကိုပုံမတိုက်ဖြတ်ရပါလိမ့်မယ်လူခွန်ရေးချိုးပေါက်ခံရခြင်းများကိုမြင့်တင်ကာကွယ်ရပါလိမ့်မယ
်သမရဦးဝင်းမြင့်ဟာပြည်သူ့လွှတ်တော်ဥက္ကဋ္ဌအဖြစ်တာဝန်ယူဆောင်ရွက်ခဲ့ချိန်မှာဝင်ကြီးဌာနတွေရဲ့အကြောင်းကိုအတော်လေးသိရှိထားပြီးသားလို့မြန်မာနိုင်ငံရေးလေလာသုံးသပ်သူတွေကမြင်ပါတယ်ဒါကြောင့်လည်းသူ့အနေနဲ့ဝင်ကြီးဌာနတွေကိုပြောတဲ့အတိုင်းတေချာကင်တွယ်နိုင်မယ်လို့သုံးသပ်ကြပါတယ်ဒီနေရာမှာအဓိကစိန်ခေါ်မှုအခက်အခဲအကြီးမားဆုံးကဗန္နာယီစီမံခန့်ခွဲမှုအပိုင်းဖြစ်တယ်လို့နိုင်ငံရေးလေလာသုံးသပ်သူဒေါက်တာတင်မောင်တန်းကဆိုပါတယ
်လက်ရှိဗန္နာယီပတ်ချက်ချတာပုံစံတဲ့ကအလုပ်ဒီမဖြစ်အောင်ကိုလှုပ်ထားတဲ့စနစ်ဖြစ်တယ်လို့ပြောရင်ရပေါင်းရနိုင်တယ်လို့ထင်တယ်ဗန္နာယီကွန်ရှင်ဥက္ကဋ္ဌဒီနေရောစပြီးတရားလုံးမယ်ဆိုလို့ရှိရင်တော်တော်ကြီးကြောင်းနိုင်တယ်ဒါပေမဲ့အဲ့ဒီရဲ့အလုပ်ရဲ့ပမာဏကလည်းတော်တော်ကြီးဒီမနိုင်လို့ထင်တယ်။ဘာကြောင့်လဲဆိုတော့ဘာဖြစ်ကိုအောက်ခြေအားစပြီးဆွဲတဲ့စနစ်ကိုသွားမှဖြစ်တဲ့အတွက်ကြောင့်မလို့လုပ်ဖို့ခိုင်းမှုဟောင်းတွေကိုပြန်လဲတိစောက်ဖို့လိုလာတယ်။အဲ့ဒီလုပ်ဖို့ခိုင်းမှုဟောင်းတွေနဲ့ဆက်ပြတ်နေတဲ့အခါကျတော့အရက်ပဲအဖွဲ့အစည်း NGO စနေတဲ့ပူပေါင်းဆောင်ရွက်နိုင်မယ်ခွန်အားပွင့်မယ်။အဲနောက်ပြီးတော့ကိုချုပ်ခိုင်းမှုဖြေလျှော့လာတယ်ဖြစ်မယ်။ဒါကြောင့်မို့ဒီနေ့တိုင်းဆိုတာဒီနေ့ပူပေါင်းဆောင်ရွက်တဲ့အလုပ်ကိုလုပ်ခြင်းအားဖြင့်ပြည်ရင်ကြောင်းလေးသဘောဆောင်နေရတယ်တော်တော်ဖြစ်နိုင်တယ်လို့ကျွန်တော်တော့အဲ့လိုထင်တယ်
2015ရွေးကောက်ပွဲစည်းရုံးရေးကာလမှာဒေါအောင်ဆန်းစုကြည်အပါအဝင် NLD ခေါင်းဆောင်တွေအနေနဲ့စီးပွားရေးပညာရေးကျန်းမာရေးစတဲ့ကဏ္ဍတွေမှာတိုးတက်ပြောင်းလဲမှုတွေရှိအောင်ဆောင်ရွက်မှာဖြစ်တယ်လို့ကတိပေးခဲ့ကြတာပါအခု NLD အစိုးရသက်တမ်းနှစ်နှစ်ကျော်ကြာကာလအတွင်းမျှော်လင့်သလောက်တိုးတက်မှုတွေမရှိသေးတဲ့အပေါ်တမရတဲ့ဦးဝင်းမြင့်လက်ထက်ဝင်ကြီးအသစ်တွေကပါပြောင်းလဲခန့်အပ်နိုင်မယ့်အလားအလာရှိပါသလားဆိုတဲ့မေးခွန်းကိုတော့ဒေါက်တာတင်မောင်တန်းကသူ့ရဲ့အမြင်ကိုခုလိုပြောပါတယ်
ကျောင်းဦးမြာအပြောမှန်တာတဲ့အမှန်ပြောတာကိုပို့ပြီးတော့သဘောချတတ်တဲ့ဒီမျိုးလို့ကျွန်တော်ကတော့ဒီလိုပဲသဘောပေါက်ထားတယ်အဲ့တော့အမှန်ပြောတဲ့လူတွေရဲ့စကားကိုပို့ပြီးတော့နားထောင်နေဟာစပြီးတော့လုပ်မယ်ဆိုရင်တော့အဲ့တော့တပ္ပရာကြီးကစပြီးဝင်ကြီးတီးတီးရပါတော့အောက်ချင်မှတကယ်ချစ်ပြနေတာလေတကယ်ဝန်ထမ်းတွေကလည်းပြောခွင့်ပေးနေအနည်းပြောလို့ရှိရင်အပြောမှန်တဲ့ပတ်ဝန်းကျင်ကနေအမှန်ပြောတဲ့ပတ်ဝန်းကျင်ကိုပြောင်းနိုင်တယ်ဆိုလို့ရှိရင်တော့အပြောင်းလဲတွေဟာဒီကဖြစ်ပေါ်လာမှာပါ။အနည်းဆုံးလုပ်ငန်းဝင်ကိုအောင်မြင်အောင်ဆောင်ရွက်နိုင်တဲ့ပတ်ဝန်းကျင်မျိုးကိုအလေးထားဖန်တီးမယ်ဆိုလို့ရှိရင်တော့အပြောင်းလဲတွေဟာမဖြစ်ရမရှိဘူးလို့ထင်တယ
်။မြန်မာနိုင်ငံရဲ့ဆယ်ဦးမြောက်သမရဖြစ်လာတဲ့ဦးဝင်းမြင့်ဟာပြည်သူ့လွတ်တော်ဥက္ကဋ္ဌဟောင်းဖြစ်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဝါရင့်ခေါင်းဆောင်တဦးဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်အပေါ်တိစာဆောင်တည်သူဖြစ်ပါတယ်။သမရဖြစ်ပထမဆုံးအကြိမ်ပြောကြားတဲ့နိုင်ငံတော်မိန့်ခွန်းမှာပြည်သူတွေလူလာနေတဲ့အပြောင်းလဲတွေအမှန်တကယ်ဖြစ်အောင်ဆောင်ရွက်သွားမယ့်အကြောင်းဦးဝင်းမြင့်ကကတိပေးပြောကြားခဲ့တာပါ။ဒါကြောင့်လဲဖွဲ့စည်းပုံအရအုပ်ချုပ်ရေးအာဏာမှာစစ်တပ်ရဲ့အခန်းကဏ္ဍဆက်ပြီးရှိနေတဲ့စနစ်အောက်မှာအုပ်ချုပ်ရေးဘက်မှအတွေ့အကြုံအလုံးလောက်ရှိနေတဲ့သမရသည့်တဦးအနေနဲ့ထိရောက်တဲ့အပြောင်းလဲတွေဆောင်ရွက်နိုင်ဖို့အများကမျှော်လင့်နေကြပါရဲ့ရှင်။